Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ30ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်ရွေးတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ဆက်နွယ်ပြီးပထမဆုံးပြည်မှုဆိုင်ရာတရားစွဲဆိုမှုဒီကနေ့ထွက်ပေါ်လာမယ့်အလားအလာရှိနေပါတယ်။အီရန်နိုင်ငံဘက်ကနျူကလ িয়ার သဘောတူညီချက်အတိုင်းလိုက်နာလှုပ်ဆောင်နေတယ်လို့ကုလအမှုမျိုးစွမ်းရင်အေဂျင်စီအကြီးအကဲကပြောဆိုလိုက်ပါတယ်။အီရတ်ခတ်ဒေတာမှာငြိမ်ငြိမ်ချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။တနင်္ဂနွေလုံးပြစ်ခတ်ရဆက်ရေးသဘောတူစာချုပ် NCA မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်ချမ်းရေးဆွေးနွေးပွဲမှာပါဝင်လာစေရေး UPDJC အစည်းအဝေးကိုပြန်လည်စတင်ခဲ့တဲ့သတင်းမှာကြားဖို့ရှိတာကတော့
27ရာစုနှစ်ပင်လယ်ညီလာခံရဲ့နိုင်ငံရေးဆွေးနွေးပွဲတကားကိုအစီအမဲဖွင့်ထားပါတယ်။ကျမတို့ဒါကျမတို့ရဲ့မူပါပဲ။ဘယ်တော့မဆို
နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါအပြည့်စုံကိုတော့မကြခင်ကြားမှာပါ။ဒါအပြင်မတရားအသင်ဆက်သွယ်မှုနဲ့ထောင်သာအသီးသီးချမှတ်ခံရတဲ့ကချင်ဘာသာရေးကောင်ဆောင်တို့လူမျိုးရေးဆောင်ရွက်သွားကြမဲ့တဲ့နဲ့စစ်တွေးလို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကိုအမေရိကန်တဝန်လိုက်လံပြသနေတဲ့တဲ့တွေအပြင်သမ္မတထရမ့်လက်ထက်အာရှဒေသအပေါ်အမေရိကန်ရဲ့တန်ဋိဌာနနဲ့ဆောင်ရွက်မှုတွေအားနည်းလာပြီလားဆိုပြီးစိုးရိမ်မှုတွေရှိလာနေတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတဲ့တွေကိုမှတ်တမ်းကြီးထိုက်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ဆက်နွယ်ပြီးပထမဆုံးပြည်မှုဆိုင်ရာတရားစွဲဆိုမှုတစ်ခုဒီကနေ့တနင်္လာနေ့မှာမြို့တော်ဝါရှင်တန် DC မှာထွက်ပေါ်လာမယ့်အလားအလာရှိနေပါတယ်။ဒီစုံစမ်းစစ်ဆေးမှုကအောက်လန်းနီနဲ့တိုက်ခိုက်တာလို့သမ္မတဒေါ်နယ်ထရန့်ကတော့အကြေညာပြောဆိုထားတာပါ။အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းမှုအတွင်းစွဲဆိုချက်တွေကိုအထူးခွန်အဖွဲ့ကတောက်ချာနေမှာအတည်ပြုလိုက်ပြီးအစောဆုံးဒီကနေ့တနင်္လာနေ့မှာကြေညာနိုင်တယ်လို့သတင်းဌာနကြီးတွေကဖော်ပြကြတာပါစွဲဆိုချက်တွေနဲ့ရင်ဆိုင်နေရသူကဘယ်သူလဲဆိုတာနဲ့ဘလို့ပြစ်မှုမျိုးနဲ့ဆွဆွဲခံရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းထွက်ပေါ်မလာသေးပါဘူးအစိုးရရှေ့နေတို့ရဲ့လုံယုံလုံစင်အတိုင်းအရေးပါတဲ့ပုံကိုယ်တွေကိုမစွဲဆိုခင်မှာအောက်ခြေအဆင့်တိတ်ပြီးအရေးမပါလာတဲ့သူတွေနဲ့အမှုကိုတိဆောက်တယ်လို့မျိုးအခုပထမဆုံးစွဲဆိုမှုမှာတော့တိတ်ပြီးအရေးမပါလာတဲ့ပုံကိုယ်မျိုးဖြစ်နိုင်တယ်လို့ဥပဒေရေးရာကြမ်းကျင်သူတို့ကပြောဆိုကြပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုတွေအပြင်ရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရုရှားနဲ့ထရန့်စီယုံလှုပ်ရှားမှုအဖွဲ့ချာဖြစ်နိုင်ခြေရှိတဲ့ဆက်နွယ်မှုတွေကိုလွှတ်တော်ဘက်ကလည်းတိကျစုံစမ်းစစ်ဆေးနေပါတယ်ရှင
်။ယူရိုနိုင်ဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူထားတဲ့သပိုင်းဝင်နျူကလ িয়ার သဘောတူညီချက်အတိုင်းလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA အကြီးအကဲကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ဒီနေ့အထိတော့အီရန်နိုင်ငံဟာနျူကလ িয়ার သဘောတူညီချက်မှာပါတဲ့အတိုင်းနျူကလ িয়ার နဲ့ပတ်သက်ပြီးသူတို့ဘက်ကလှုပ်ဆောင်စရာရှိတာတွေရှိတဲ့ကိစ္စတွေကိုလှုပ်ဆောင်နေတယ်လို့ပြောနိုင်ကြောင်း IAEA အကြီးအကဲ UKIA အမာနိုကတီရန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အီရန်ရုပ်သံလိုင်းကထုတ်လွှင့်ခဲ့တာပါ။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားနျူကလ িয়ার သဘောတူညီချက်အတိုင်းအီရန်နိုင်ငံဘက်ကလှုပ်ဆောင်နေတဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလာမှာအတီးမပြုတ်ခဲ့တဲ့အတွက်အမေရိကန်နဲ့အီရန်ဆိုးရွားကြားအငင်းပွားမှုတွေဖြစ်လာပြီးတဲ့နောက်အခုလိုကြေညာခဲ့တာဖြစ်ပါတယ်။အခုခါမှာတော့အမေရိကန်လွှတ်တော်အနေနဲ့အီရန်နိုင်ငံပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ပြီးချမှတ်မလားဆိုတာကိုဆုံးဖြတ်ဖို့အတွက်ရပ်ပေါင်း60တောင်မလိုတော့ဘူးဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်နိုင်ငံရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အပြင်အီရန်ပေါ်စီးပွားရေးတန်ခတ်ပိတ်ဆို့ထားတာတွေကိုပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ IAEA အကြီးအကဲမစ္စတာအမာနိုဟာအီရန်သမ္မတဟာဆန်ရူဟာနီနိုင်ငံသားရေးဝန်ကြီးဂျာဗာဇာရက်အီရန်နျူကလ িয়ার စွမ်းအင်အဖွဲ့အကြီးအကဲအလီအက်ဘတ်ဆာလေဟီတို့နဲ့တွေ့ဆုံခဲ့ပါတယ်။အီရန်နျူကလ িয়ার အဖွဲ့အကြီးအကဲဆာလေဟီကတော့အမေရိကန်သမ္မတရဲ့အပြောအဆိုတွေလောက်ရတဲ့နဲ့ရည်တည်ချက်တွေကစိုးရိမ်စရာအခြေအနေတွေကိုဖန်တီးနေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံမြောက်ပိုင်းကတ်လူမျိုးစုဒေသတွင်မှာဥပဒေကိုလေးစားလိုက်နာပြီးငြိမ်းငြိမ်းချမ်းချမ်းရှိကြဖို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုလိုက်ပါတယ်။ကတ်လူမျိုးစုခေါင်းဆောင်ကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေသရဲ့သမရအဖြစ်ကနေနှုတ်ထွက်ကြောင်းကြေညာပြီးနောက်တနေ့မှာအခုလိုပြောဆိုလိုက်တာပါ။အစ်ဗေးနဲ့ဒါဟုတ်မျိုးတို့မှာဗယံပဒါစူပူမှုဖြစ်အောင်ကြံစီမှုတွေပါတီဌာနချုပ်တွေနဲ့မီဒီယာတွေအပေါ်တိုက်ခိုက်မှုတွေကတ်ဒေသတွင်းကဖြစ်ထွန်းမှုတွေအလုံးကိုသတိထားစောင့်ကြည့်နေ ေတယ်လို့ဝန်ကြီးချုပ်အဘဒီကဒီကနေ့တနင်္လာနေ့မှာပြောဆိုပါတယ်။နိုင်ငံတွင်းကပြည်နယ်အလုံးနဲ့ဘေးအန္တရာယ်ကင်းရှင်းစေဖို့နိုင်ငံသားတိုင်းကိုအကာအကွယ်ပေးဖို့အီရတ်ဗဟိုအစိုးရကလိုလားတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။အီရတ်ကခေါင်းဆောင်မာဆုဘာဇနီကမနေ့တနင်္ဂနွေနေ့တုန်းကရုတ်တံမိန်ကွန်းမှာလာမယ့်နိုဝင်ဘာလ၁ရက်နေ့မှာယာရုကနှုတ်ထွက်မဲ့အကြောင်းကြေညာခဲ့တာပါ။သမရယာရုကိုပယ်ဖျက်ဖို့နောက်သမရရဲ့လုပ်ပိုင်ခွင့်အာဏာကိုကတ်ဝန်ကြီးချုပ်လွှတ်တော်နဲ့တရားရည်တို့ကြားခွဲဝေဖို့မစ္စတာဘာဇနီကလွှတ်တော်ကိုပန်ကြားထားပါတယ်ရှင်။
စပိန်နိုင်ငံကနေခွဲထွက်ဖို့ကြိုးစားခဲ့တဲ့ကက်တာလိုနီးယားဒေသကိုစပိန်ဘိုအစိုးရကတိုက်ရိုက်ချုပ်ကန်လိုက်တဲ့ပထမသတင်းပတ်မှာပဲကက်တာလိုနီးယားရဲတပ်ဖွဲ့ကဘာစလိုနာမြို့မှာရှိတဲ့အစိုးရအဆောက်အုံတွေကိုဒီကနေ့တနင်္လာနေ့မနက်မှာပဲစီးနင်းဝင်ရောက်ခဲ့ပါတယ်။အနာပြောင်းလဲကအစင်ပြေပြေချောချောမွေ့မွေ့ဖြစ်မလားဒါမှမဟုတ်အတိုက်ခံနေတဲ့ရင်ဆိုင်ရမလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်။တကယ်လို့အတိုက်ခံဆန့်ကျင်မှုတွေဖြစ်ခဲ့မယ်ဆိုရင်တော့စပိန်နိုင်ငံရဲ့ပြဿနာဟာပိုပြီးတော့ဆိုးရွားလာဖို့ရှိပါတယ်။အခုခါမှာတော့ကက်တာလိုနီးယားအစိုးရခေါင်းဆောင်ကာလက်စ်ပွေဒမွန်အပါအဝင်ယာရုကနေဖြုတ်ချခံလိုက်ရတဲ့ခေါင်းဆောင်တွေနဲ့တခြားအစိုးရအဖွဲ့ဝင်တွေဟာသူတို့ရဲ့ရုံးတွေကိုဒီကနေ့တနင်္လာနေ့မှာသွားဖို့ကြိုးပမ်းတဲ့အရေးအယံတော့မတွေ့ခဲ့ရပါဘူး။ပွေဒမွန်ကတော့ခွဲထွက်ရေးကိစ္စကိုတွန်းအားပေးလှုပ်ဆောင်တဲ့အတွက်ဆိုပြီးတော့အာဏာပြန်ဆန်မှုတော်လှန်ပုံခံမှုတွေနဲ့တရားစွဲဆိုခံရဖို့ရှိလာနိုင်ပါတယ်။မနေ့တနင်္ဂနွေနေ့ကတော့ကက်တာလိုနီးယားဒေသလွတ်လပ်ရေးကြေညာတာကိုပယ်ချတဲ့အနေနဲ့ပေါင်းစည်းညီညွတ်တဲ့စပိန်နိုင်ငံတော်ကိုလူလားသူတွေတိမ့်နဲ့ချီပြီးတော့ဘာစလိုနာမြို့ကလမ်းဒီပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကစပိန်ဆိုရကက်တာလန်ဆိုရကိုဖြုတ်ချတာကိုထောက်ခံကြောင်းပြသတဲ့အနေနဲ့စပိန်နိုင်ငံတော်ကြီးအဒွန်ရှေပါစီဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးတော့စပိန်လန်ဒီကက်တာလန်အလန်ဒီနဲ့ EU အလန်ဒီကိုဝေယမ်းပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ယူအေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကာကွယ်ဆိုင်ရာအကြီးအကဲတာဝန်ရှိသူတွေတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဟာဝိုင်အီကအမေရိကန်ပစိဖိတ်ဒေသဆိုင်ရာကုကဲရေးဌာနချုပ်မှမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့အမေရိကန်ပူးတွဲဆေးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့နဲ့အတူတောင်ကိုရီးယားဗိုလ်ချုပ်ကြီးယွန်ဒူးဂျွန်ဂျပန်ရေတပ်ဗိုလ်ချုပ်ကြီးကာတာဆုတိုရှိကာဝါနိုတို့တက်ရောက်ခဲ့ကြတာပါဒေတာရင်းတင်းမာမှုတွေကိုဖြစ်ပေါ်စေတဲ့မြောက်ကိုရီးယားဘက်ကရန်စနေတာတွေကိုရှောင်ဖို့လက်နက်စမ်းသပ်တာတွေကိုဆွန့်လွတ်ဖို့အတူတကွတောင်းဆိုတဲ့အကြောင်းပူးရဲဆေးဥစည်းချုပ်အဖွဲ့ရဲ့လူမှုဆက်ဆံရေးဌာနအကြီးအကဲကကြေညာချက်ထဲမှာပြောဆိုထားပါတယ်အာရှဒေသအရှေ့မြောက်ပိုင်းမှာတည်တံ့တဲ့ငြိမ်းချမ်းတည်ငြိမ်ရေးကိုတိုးမြှင့်ဆောင်ရွက်ဖို့နှစ်ဖက်အကျိုးတူသုံးပွင့်ဆိုင်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လုံခြုံရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ့တဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးစိုက်ဘာတိုက်ခိုက်မှုတွေအပါအဝင်ကိစ္စရပ်အတော်များများကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။
တရုတ်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဟာရှေ့လတွေ့ဆုံကြတဲ့အခါမှာတောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာနိုင်မှာရှိပါတယ်။ဒါပေမဲ့အာဆီယံခေါင်းဆောင်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကမလိုလားတဲ့အသုံးအနှုန်းမျိုးတွေကိုရှောင်ရှားသွားဖို့ရှိတယ်လို့အကဲကတ်တွေကပြောကြပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံ10နိုင်ငံကခေါင်းဆောင်တွေဟာတရုတ်အာဏာပိုင်တွေနဲ့လာမယ့်နိုမာ10ရက်နေ့ကနေ14ရက်နေ့အထိမနီလာမြို့မှာဖိလစ်ပိုင်နိုင်ငံကဥက္ကဋ္ဌဖြစ်ဦးဆောင်တဲ့အစည်းအဝေးမှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီစည်းဝေးကနေထွက်ပေါ်လာမဲ့ကြေညာချက်ဒီမှာတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတွေကိုရှောင်သုံးကြလိမ့်မယ်လို့လည်းအကဲကတ်တွေကမျှော်လင့်နေကြပါတယ်။ပြီးခဲ့တဲ့2020ကစပြီးတော့တရုတ်နိုင်ငံဘက်ကတောင်တရုတ်ပင်လယ်အတွင်းကမ်းခြေဆောင်တပ်တွေနဲ့သူတို့ရဲ့ရေတပ်တွေကိုတိုးချဲ့ခဲ့တာကြောင့်ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ဗီယက်နမ်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာခဲ့ပါတယ်ခင်ဗျာ
။ကင်ညာသမရရွေးကောက်ပွဲကဒီကနေ့တနင်္လာနေ့အထိရှုပ်ရှုပ်ထွေးထွေးရှိနေစေပါပြီးခဲ့တဲ့သတင်းဖတ်ကပြန်ချင်းပါတဲ့သမရရွေးကောက်ပွဲမှာအတိုက်အခံမရှိခဲ့တဲ့လက်ရှိသမရဦးဟုရုကင်ညာတာကိုအနိုင်ရသူလို့ကြေညာမလားဒါမှမဟုတ်လေပြီးခဲ့တဲ့ဂျာတာပရီနစ်ကရွေးကောက်ပွဲမှာအတိုက်အခံထောက်ခံသူတွေရဲ့ဟန်တားမှုကြောင့်မဲမပေးလိုက်ရတဲ့သူတွေကိုဘလို့ပြန်ပြီးတော့စီစဉ်ပေးမလဲဒါမှမဟုတ်လေနောက်ထပ်သမရရွေးကောက်ပွဲတစ်ခုကိုကော်မရှင်ကပြန်ပြီးကျင့်ပမလားဆိုတာတွေနဲ့မရေမရာဖြစ်နေတာပါပြီးခဲ့ တဲ့ဩဂုတ်လကကျင်းပခဲ့တဲ့သမရရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်မှာရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပတာပါ။အတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်ဂါကတော့ရက်ပေါင်း90အတွင်းသမရရွေးကောက်ပွဲသစ်ကျင်းပဖို့မနစ်တင်းကနေနေမှာတောင်းဆိုပြီးနိုင်ငံဟာနိုင်ငံရေးအကြမ်းဖက်မှုတွေကြောင့်အကြီးအကျယ်အန္တရာယ်ရှိနေပြီလို့ပြောဆိုပါတယ်။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပရေးသမရကင်ညာတာအစိုးရနဲ့ဆွေးနွေးလိုတယ်လို့လည်းပြောဆိုထားပါတယ်ရှင်။
ဆော်ဒီအာရေဗျနိုင်ငံမှာတော့ရှင်းနေကစပြီးတော့အမျိုးသမီးတွေဟာနိုင်ငံတော်ကအကားစားခွင့်၃ခုမှလုပ်တဲ့အကားစားပွဲတွေကိုတက်ရောက်နိုင်တော့မှာဖြစ်ပါတယ်။ဒါဟာဆော်ဒီအာရေဗျနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်အောင်လှုပ်ဆောင်ဖို့ကြိုးပမ်းမှုအစိပ်ပိုင်းတစ်ရက်အနေနဲ့လှုပ်လိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့လာတော့ကဆော်ဒီနိုင်ငံကအမျိုးသမီးရာပေါင်းများစွာဟာဆော်ဒီနိုင်ငံရဲ့အမျိုးသားနေ့ကိုဆင်နွှဲဖို့အတွက်ရီယတ်မျိုးကအကားစားခွင့်တွေကိုကြုံတော့ကြုံခဲဝင်ခွင့်ရခဲ့ကြပါတယ်။ဆော်ဒီအကားတာဝန်ရှိသူတွေကတော့ရီယတ်ဂျက်ဒါဓမ္မမျိုးတွေမှာရှိတဲ့အကစားခွင့်၃ခုကို2008ခုနှစ်အစောဆုံးထားပြီးတော့မိသားစုတွေလာဖို့အစဉ်အသင့်ဖြစ်အောင်စတင်ပြင်ဆင်သွားမှာဖြစ်တယ်လို့လူမှုကွန်ရက်စာမျက်နှာတွေကနေတင်းငွေနေနေမှာကြေညာခဲ့ပါတယ်။ကမ္ဘာမှာအမျိုးသမီးတွေကိုအတင်းကျပ်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံမှာအများပြည်သူမြင်ကွင်းမှာလိန်ခွဲခြားမှုစီမင်းစည်းကမ်းတွေကိုတင်းတင်းကျပ်ကျပ်ထုတ်ပြန်ပြီးတော့အမျိုးသမီးတွေကိုအချိန်အတော်ကြာကလေးကအကစားခွင့်တွေကိုပေးမဝင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမသိငင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုစစ်တိုက်တင်ပြတော့ပါမယ်။တနင်္ဂနွေပြစ်ခတ်ရက်စရဲတဘောသူစာချုပ် NCA မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နက်ကန်အဖွဲ့တွေညင်ကြားရေးဆွေးနွေးပွဲမှာပါဝင်လာစေရေးပြည်ထောင်စုညင်ကြားရေးဆွေးနွေးမှုပူရဲကော်မတီ UPDJC ကပံ့ပိုးဆောင်ရွက်ဖို့နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာနှစ်ရက်ကြာကျင်းပတဲ့ UPDJC အစည်းအဝေးမှာထွန်းအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာပါ။ဒီဇင်ဘာလထဲမှာကျင်းပဖို့ရည်ရထားတဲ့တတိယအကြိမ်23ရက်ပင်လုံးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုဆုံးဖြတ်ကြဖို့ပါဝင်တဲ့ UPDJC အစည်းအဝေးအကြောင်းကိုတော့ POA မြန်မာပိုင်းရဲ့တင်ဆက်ကူမိုးစောကအခုလိုတင်ပြထားပါတယ်
။ဟုတ်ကဲ့ပြည်တော်စုငင်းချင်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုနေပြည်တော်အမျိုးသားပြည်နယ်သစ်မြတ်ရေးနဲ့ငင်းချင်းရေးဘဟုဌာနမှာတနင်္လာနေ့မနေ့ကစတင်ကျင်းပခဲ့ပါတယ်။အစည်းအဝေးအဖွဲ့အမှားစကားမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားပါတယ်
။တနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းများလည်းကြံနေသေးတယ်ဆိုတာလည်းအားလုံးသိပြီးသားဖြစ်ပါတယ်။27ရာစုနှစ်ပင်လယ်ညီလာခံရဲ့နိုင်ငံရေးဆွေးနွေးပွဲတကားကိုအစီအမဲဖွင့်ထားပါတယ်။ကျမတို့ဒါကျမတို့ရဲ့မူပါပဲ။ဘယ်တော့မဆိုငင်းချင်ရေးထဲမှာပါဝင်လာခြင်းနဲ့အစုဖွဲ့များကိုကျမတို့ကြိုးဆိုပါတယ်။ကြံနေသေးတဲ့အဖွဲ့များပါဝင်လာရေးကိုနိုင်ငံတော်အစိုးရအနေနဲ့လည်းအထူးတလီနဲ့လည်းလေးနဲ့ထားပါကြောင်း NCA လက်မှတ်မထိုးရသေးဘူးဘယ်နဲ့ကြံနေတဲ့တိုင်းဒါလက်နဲ့ကိုင်ဖွဲ့စည်းများပါဝင်လာရေးအတွက် UPDJC အဖွဲ့ဝင်များကတဖက်တလန်းကနေပြီးတော့တတ်နိုင်ဆုံးကူညီပံ့ပိုးဆောင်ရွက်သွားကြဖို့လေကျမအနေနဲ့မြစ်တမ်းရက်ခံပါတယ
်အခုကျင်းပနေတဲ့ UPDJC အစည်းအဝေးမှာအဓိကထားဆွေးနွေးမဲ့အချက်၃ချက်အကြောင်းကိုလည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်ပထမဆုံးအနေနဲ့လာမယ့်ပြည်ထောင်စုညင်ကြိုင်းညီလာခံ27ပြည်လုံးတတိယအစည်းအဝေးတဲ့ဘယ်လိုအခြေခံမူဆိုင်ရာခေါင်းစဉ်များဆွေးနွေးကြမလဲဆိုတာလည်းသတ်မှတ်ပေးဖို့လည်းရှိပါတယ်။ဒီလိုညီလာခံမှာဆွေးနွေးမဲ့ခေါင်းစဉ်များအတိအပြည့်သတ်မှတ်ပေးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်ကိုဆက်လက်လှုပ်ဆောင်ကြဖို့လည်းဖြစ်ပါတယ်။ဒီလိုဆောင်ရွက်ရမှာလည်းအချိန်လုံးလုံးလောက်လောက်ရရှိပြီးအခြေအနေလည်းညှိနှိုင်းနိုင်မဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ UPDJC ကစဉ်းစားပြီးတော့ဆောင်ရွက်ပေးစီချင်ပါတယ်။
ဒုတိယအနေနဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုပြန်လည်သုံးသပ်တာနဲ့လက်တွေ့အခြေအနေနဲ့ကိုင်းကြည့်အောင်ပြင်ဆင်တာတွေကိုပြီးစီးအောင်ဆောင်ရွက်ဖို့တတိယအနေနဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုပ်နည်းကိုလက်တွေ့နဲ့ကိုင်းကြည့်အောင်ရေးဆွဲဖို့နဲ့ရုံးအဖွဲ့တွေဖွဲ့စည်းဖို့ပါဝင်ပါတယ်ဒီကနေ့စတင်ကျင်းပတဲ့ UPDJC စည်းဝေးကိုအစိုးရလွှတ်တော်တက်မတော်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းနိုင်ငံရေးပါတီကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်အဖွဲ့အမှားစကားကိုတိုင်းသာလက်နက်ကိုင်အစုအဖွဲ့ဘက်ကဒေါက်တာစလိုက်လျံမုံစခေါင်းနဲ့နိုင်ငံရေးပါတီအစုအဖွဲ့ကဦးတူဝေတို့ကပြောကြားခဲ့ပါတယ်နေ့ရက်ကြာကျင်းပမဲ့ UPDJC အစည်းအဝေးရဲ့ပထမနေ့မှာဆွေးနွေးခဲ့တာတွေကိုတော့ UPDJC အဖွဲ့ဝင်ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်အဓိကတော့လာမယ့်တတိယပြင်လုံးမှာပေါ့နော်အဲကြောင်းရာတွေဆွေးနွေးမလဲဆိုတာဟိုအဓိကဆွေးနွေးဖြစ်တယ်နောက်တစ်ခါကျွန်တော်တို့ဒီအလို့သားဆင်နိုင်ဆွေးနွေးပွဲတွေကျင်းပနိုင်ကိစ္စန တော့ပြည်တော်စုရဲ့ဒီစာချုပ်ပေါ့လေလွတ်တော်ပြင်သွင်းရေးကိစ္စအဲ့ဒါကိုဆွေးနွေးကြအဲ့မှာမှပြင်းပြပြဖြစ်တာတော့ဟောပါပဲဒါနဲ့တတိယပြည်လုံးဆွေးနွေးမယ့်အကြောင်းအရာပေါ့လေအဲ့ဒါတကူကတော့ပြပြတတပြီးပါတယ်တနာရီကမပြတ်သေးဘူး
27ရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေဟာဒုတိယအစည်းအဝေးအတိုင်းဖြစ်ပေမဲ့နိုင်ငံရေးကိစ္စကိုအလေးထားဆွေးနွေးဖို့ဆုံးဖြတ်ထားကြောင်းပြောပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့27ဖွဲ့ရှိပေမဲ့ NCA စာချုပ်ကို10ဖွဲ့သာလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားမှာလည်းဒေါက်တာဆန်းစုကြည်ကလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုညီကြေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်။
ကိုမိုးစောပါရှင်2012ခုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းကပဋိပက္ခတွေကြောင့်ထိခိုက်ခံစားခဲ့ရတဲ့ဆယ်ကျော်သက်အရွယ်လူငယ်ရိုဟင်ဂျာကောင်မလေးနဲ့ရခိုင်ကောင်လေးတို့ရဲ့ဘဝနောက်ပြီးသူတို့ရဲ့အနာဂတ်မျှော်မှန်းချက်တွေကိုအခြေခံပြီးစစ်တွေးလို့နာမည်ပေးထားတဲ့မတ်တန်ရုပ်ရှင်ကိုတမန်အမေရိကန်ပြည်သူတွေနားလည်သဘောပေါက်စေဖို့ရည်ရွယ်ပြီးအမေရိကန်နိုင်ငံသားတက်ကတိုတွေလွှတ်တော်တဲ့အဖွဲ့အစည်းတွေကြားမှာလိုက်လံပြသနေပါတယ်။ကိုငင်းချန်းကတင်ပြချပါတယ
်။စစ်တွေးမတ်တန်ရုပ်ရှင်ဟာနက်နက်ရှိုင်းရှိုင်းခွဲပြားနေတဲ့လူမှုအတိုင်းဝိုင်းတွေမှာနေထိုင်ကြတဲ့ဆယ်ကျော်သက်အရွယ်လူငယ်တွေရဲ့အတန်ကိုဖော်ထုတ်ဖို့နဲ့လူအတိုင်းဝိုင်းနှစ်ခုကြားပြန်လည်စိတ်ဆက်ညှိနှိုင်းရေးဆွေးနွေးဖို့နေရာဖန်တီးပေးတာဖြစ်တယ်လို့မှတ်တမ်းရုပ်ရှင်ရဲ့ကြေညာမှာရေးသားထားပါဗျ။နှစ်နှစ်ကြာကြာရိုက်ကူးခဲ့ရတဲ့ဒီမှတ်တမ်းရုပ်ရှင်ဟာပြသချိန်မိနစ်20ပဲရှိတာပါ။ Smile Education အဖွဲ့ကထုတ်လုပ်သူကိုမျိုးဝင်းကဒီရုပ်ရှင်ရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါဗျ။အ
ော်ဒီလူငယ်လူရွယ်တွေရဲ့ပညာရေးကိုသူတို့ပြင်ကျွန်တော်တို့လူတွေကိုပို့ပြီးနားလည်လာစေချင်တယ်။ဒါနဲ့အစိုးရလည်းပို့ပြီးစဉ်းစားဖို့လိုလာအောင်နိုင်ငံတကာလူတွေလည်းပို့ပြီးနားလည်လာအောင်ပြည်တွင်းရလူတွေလည်းဒီပြည်ပခများသို့မဟုတ်အကြမ်းဖက်မှုများရဲ့ဆိုးကျိုးတွေဟာလူငယ်လူရွယ်တွေမှာဘလောက်အနှုတ်လက္ခဏာဆောင်တဲ့တက်ရောက်မှုတွေရှိနေတယ်လဲဆိုတာကိုကျွန်တော်သိစေချင်တယ်။နောက်တစ်ခုကတော့ social cohesion ပေါ့နော်။အားလုံးသားသာတာနဲ့တင့်တင့်မြတ်မြတ်ပြန်လည်ဖြစ်ရေးနဲ့ reconciliation လို့ခေါ်တဲ့ပြန်လည်တင့်မြတ်ရေးကိုကျွန်တော်တို့ရည်ရွယ်တယ်
။စစ်တွေမှတ်တမ်းရုပ်ရှင်ဟာ2018ခုနှစ်ဇွန်လကကျင်းပခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးရုပ်ရှင်ပွဲတော်မှာပြသခွင့်ပိတ်ပင်ခံခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကလည်းသီဘောဆော်ဝါဆက်ကြဆိုင်နဲ့ပတ်သက်တဲ့ရုပ်ရှင်တစ်ခုဖြစ်တဲ့ Twilight Over Burma ရုပ်ရှင်ကိုမြို့သားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပိတ်ပင်ခဲ့ပါတယ်။အခုလည်းဒီရုပ်ရှင်ပိတ်ပင်ခံရတဲ့အကြောင်းနဲ့ပတ်သက်ပြီးထုတ်လုပ်သူကိုမျိုးဝင်းကခုလိုပြောပါတယ
်။သူတို့ပေးတဲ့ reason တွေကတခုကတော့ဒီအချိန်ဟာအချိန်မဟုတ်ဘူးပေါ့ဒီရုပ်ဒီလုံးရှင်မပြဖို့ဆိုပြီးအဲ့လိုတခုပြောတာရှိတယ်နောက်တစ်ခုကတော့ဒီကျွန်တော်ထိလွယ်ရှလွယ်တဲ့အခက်ဆက်တဲ့အချိန်တွေမျိုးတွေတွေ့ရတယ်လို့ရေပူရအပြင်ကျွန်တော်တို့အဲ့လိုနားလည်သိရပါတယ
်ရှုပ်ထွေးလာတဲ့ပြိပခအကြောင်းကိုအခုလိုဆယ်ကျော်သက်နှစ်ဦးရဲ့အမြင်ပေါ်အခြေခံတင်ပြတဲ့အခါလိုအပ်မှုတွေရှိနေနိုင်မလားဆိုတဲ့မေးခွန်းအပေါ်Director Ginny Hellesy ကအခုလိုဖြေကြားပါတယ
် We're not in any way trying to simplify
ဒီရုပ်ရှင်ကတဆင့်ကျမတို့ကရခိုင်ပြည်နယ်အတွက်အားလုံးဖြည့်ရှင်းနိုင်တဲ့ရိုးရှင်းတဲ့ဈေးတစ်ခုဖန်တီးခဲ့တာမဟုတ်ပါဘူးကျမတို့ကပညာရေးနဲ့လူငယ်အမြင့်ဆိုတဲ့ရှုထောင့်တစ်ခုကိုယူထားပြီးတော့အားလုံးအတွက်ပညာရေးကိုအာရုံစိုက်စေချင်တာပါဘာလို့လဲဆိုတော့ကျမတေးသေးချာချာယုံကြည်တာကအားလုံးသောအမုန်းတရားတွေလူမျိုးရေးခွဲခြားတဲ့ယုံကြည်မှုတွေခွဲခြားမှုတွေဟာပညာမတက်လို့ဖြစ်ရတာပါ
ကိုဘာသာကိုရိုဟင်ဂျာလို့ခေါ်ဆိုနေကြတဲ့လူမျိုးစုနဲ့အဲ့ဒီလူမျိုးစုကိုဘင်္ဂါလီလို့သာတတ်မှတ်ခေါ်ဆိုရမယ်လို့တောင်းဆိုနေတဲ့ခိုင်လူမျိုးစုအကြားငြင်းချမ်းစွာအတူရှင်တွဲနေထိုင်ရေးဆိုတာဖြစ်နိုင်ပါမလားတစ်ဖက်နဲ့တစ်ဖက်စိတ်ဆက်ညှိနှိုင်းရေးဖြစ်နိုင်ပါမလားဆိုတာကိုဒါရိုက်တာဂျင်းနီဟယ်လစီကခုလိုဖြေကြားပါတယ
် Reconciliation is always something that every society should strive for
ပြန်လည်ပေါင်းစည်းရေးဆိုတာလူအဖွဲ့အစည်းတိုင်းအမြဲစူးစမ်းတဲ့ကိစ္စတစ်ခုပါမြန်မာပြည်တစ်ခုတည်းတည်းမကပါဘူး။ကျမပြောခဲ့သလိုပဲကျမတိုင်းပြည်မှာပါမြင်ကြရမှာပါ။လူမျိုးရေးကြောင့်ကွဲပြားနေတဲ့လူဖြူနဲ့အာဖရိကန်အမေရိကန်လူမဲအတိုင်းဝိုင်းကြားပြန်လည်ပေါင်းစည်းဖို့စူးစမ်းနေစေပါ။ဒါဟာဘယ်အစိုးရမဆိုဘယ်လူတိုင်းဝိုင်းတွက်မဆိုလှုပ်ဆောင်ရမယ့်ကိစ္စတစ်ခုပါ။ပြန်လည်ပေါင်းစည်းရေးဆိုတာရှေ့ဆက်သွားဖို့ပါ။နောက်ပြီးဖြည့်ရှင်းတဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။
2018ခုနှစ်စက်တင်ဘာလမှာမလေးရှားနိုင်ငံမှာကျင်းပတဲ့ Freedom Film Festivalလူလဲ့ရုပ်ရှင်ပွဲတော်မှာတော့စစ်တွေမှတ်တမ်းရုပ်ရှင်ဟာရှီတောင်အာရှရဲ့အကောင်းဆုံးမှတ်တမ်းရုပ်ရှင်အတိုစုကိုရရှိခဲ့ပါတယ်။ဒီရုပ်ရှင်ကိုအမေရိကန်နိုင်ငံတဝမ်းမှာလှည့်လည်ပြသပြီးရင်တော့မြန်မာနိုင်ငံမှာလည်းပြသခွင့်ရဖို့ကြိုးစားသွားမှာဖြစ်ပါတယ်။မြန်မာပြည်မှာတော့ရုပ်ရှင်နာမည်ပြောင်းပြီးအစပိုင်းအနည်းငယ်ပြောင်းလဲပြသသွားမှာဖြစ်တယ်လို့ထုတ်လုပ်သူကိုမျိုးဝင်းကပြောပါတယ်ခင်ဗျာ။
ကိုငင်းကြပါရှင်။ကချင်ဘာသာရေးကောင်းဆောင်တို့ကိုမတရားအတင်းဆက်သွယ်မှုနဲ့တပ်မတော်ကတရားစွဲဆိုပြီးထောင်နှံအသီးသီးချမှတ်ခဲ့တဲ့အမှုကိုခရိုင်အစဉ်တရားရုံးကိုအယူခံဝေမှာဖြစ်ပြီးသူတို့နှစ်ဦးအမြန်ဆုံးပြန်လည်လွတ်မြောက်ရေးနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုစာပေးဖို့တောင်းဆိုသွားမှာဖြစ်တယ်လို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့ကကချင်နှစ်ချင်းခရိုင်အဖွဲ့ဝင်တွေစုဝေးဆွေးနွေးခဲ့ကြတဲ့အစည်းအဝေးကနေနိုင်ငံတော်အဆင့်ထိစာပေးဖို့တောင်းဆိုသွားဖို့ဆုံးဖြတ်ခဲ့တာပါ။မဆူမုံကပြောပြထားပါတယ်။
ရှမ်းပြည်နယ်မုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဦးထွန်းတော်နောင်လန်းနဲ့တရုတ်ဆရာဦးလက်ကျော်ကမ်ဆိုင်တို့ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်18အပါအဝင်တက်မတော်ပေါ်မှာအသေးဖြတ်မှုပုံမှန်900နဲ့ပိုးကုံတွင်းကုံဥပဒေတွေနဲ့ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကလာရှိုးတရားရုံးကနေသူတို့ကိုပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။ဦးနောင်လက်ကိုတော့ထောင်ဒဏ်4နှစ်နဲ့3လချမှတ်ခဲ့ပြီးဦးကမ်ဆိုင်ကိုတော့2နှစ်နဲ့3လပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးသူတို့နှစ်ဦးကိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်နှစ်ချင်းခရိုင်အသင်းတော် KBC ကအထူးစည်းဝေးခေါ်ပြီးတော့ဘာသာရေးကောင်းဆောင်နှစ်ဦးလွတ်မြောက်ရေးဆွေးနွေးခဲ့ကြတယ်လို့ KBC ရဲ့အထွေထွေအတွင်းမှုတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်။ကျွန်တော်တို့ရှစ်နေကမြို့နယ်မှာစီရင်ချက်ချတဲ့အတဲကြောင့်မလို့ခရိုင်ကိုအယူခံစာပြင်ထားကြည့်ပြီးဒီကိစ္စအတွက်အခု KBC ကလည်းဒါကိုဒီလိုစည်းဝေးဆုံးဖြတ်ချက်အရသက်ဆိုင်ရာနိုင်ငံတော်သမ္မတစီစာရေးပြီးမှတောင်းဆိုဖို့ပေါ့နော်ဒီလိုရလွတ်မြောက်ရေးအတွက်ပြီးရင်တော့မိတ်တူကိုကာကွယ်ရေးဦးစီးချုပ်တို့နိုင်ငံတော်အတိုင်းပင်ခံတို့အဲဒီစစ်ဆင်ရာတိုင်းတွေကိုပေးဖို့စာရေးဖို့အခုကျွန်တော်တို့ဆုံးချက်ပြီးမှအခုမျက်ကျွန်တော်စီကျွန်တော်စာပို့ဖြစ်နေတယ်မယ
်ဒီလိုမျိုးကချင်နှစ်ချင်းခရိုင်အသင်းခေါင်းဆောင်နှစ်ဦးကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်သူတို့နှစ်ဦးကိုထိန်းသိမ်းထားတဲ့အချိန်မှာညှဉ်းပန်းနှိပ်စက်ခံရမှုတွေရှိတယ်ဆိုတဲ့သတင်းတွေအပေါ်စိုးရိမ်မိတယ်လို့မတရားအသင်းနဲ့ဆက်သွယ်မှုဥပဒေအပါအဝင်နိုင်ငံသားတွေပေါ်တရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့ကိုလည်းအမေရိကန်ကတောင်းဆိုထားပါတယ်ကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဖြစ်သူဦးထွန်းတော်နောင်လက်ရဲ့ကျမ်းမာရေးကလည်းအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ဒီပြည်ပကချစ်တဲ့ဒီနေရာမှာအဲ့ဒီပုံမှန်နဲ့ဆွေးဆွေးပြီးမှဒီလိုစီရင်ချက်ထက်ချင်တာအားလုံးကိုထိတ်လန့်နေတာပေါ့ဒီကျွန်တော်တို့ဒါဒီအသင်းတော်မှာဥက္ကဋ္ဌဖြစ်နေတဲ့ပုဂ္ဂိုလ်နဲ့ဓမ္မဆရာဖြစ်နေတော့ဘူးဘီစံကောင်းဘောဒါပါကြီးကောင်းဆောင်တွေကိုဒီလိုလုပ်ချင်းကတော့အားလုံးကိုခိခိုက်ရတာပေါ့ရင်းချမ်းရေးကိုရှေးရှုတဲ့အနေနဲ့ဖလစ်ပီဘောနာဒါတွေတောင်းဆိုပြီးနောက်မှဦးတင်တဲ့မန္တဆရာတက်ကြည့်တဲ့ပြေကြောင်လေးကျမ်းမာကြီးကလည်းစိုးရိမ်ကြရှိပါတယ်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တက်မတော်ကြအပြစ်ခတ်ရက်ဆဲနိုင်မှုနိုင်ငံတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုဆောင်ရွက်နေတဲ့အချိန်မှာယုံကြည်မှုတည်ဆောက်နေတာတွေကိုထိခိုက်သွားစေနိုင်တယ်လို့လည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်လက်တွေ့အကောင်ဖွဲ့တွေနေရာမှာဒီလိုအခုဖြစ်တဲ့ပြဿနာတွေကိုထည့်သွင်းစဉ်းစားဖို့လိုပါတယ်ဆိုတာပြောချင်တာပေါ့ဘာလို့လဲဆိုတော့ငြိမ်းချမ်းရေးဆိုတာပဲပြောနေကြီးမှတကယ်လက်တွေ့ဒီလိုအသေးမွှားနဲ့စကျွန်တော်တို့ကညစ်ညရှိလိုက်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံအကြီးကြီးဖြစ်တဲ့ငင်းချမ်းကြီးကဘယ်လိုမှမရနိုင်ဘူးပေါ့။ဟုတ
်ကဲ့။
ဒါဆိုအခုလူကြီးတွေကဟိုငင်းချမ်းကြီးဆိုပြီးမှပဲစပွဲပေါ်မှာဆွေးနွေးနေကြတယ်။ဒီလိုအောက်ခြေမှာဖြစ်တဲ့ဥစ္စာတွေမသိတော့ဘယ်လိုမှငင်းချမ်းကြီးကိုတည်ဆောက်လို့မရဘူးပေါ့
။စေတ္တမမှုတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာမှာဖြစ်ပွားခဲ့တဲ့မုံကိုဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုလိုက်လံပြသခဲ့လို့ဆိုပြီးမုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဦးနောင်လန်းနဲ့တင်းအုပ်ဆရာဦးကမ်ဆိုင်တို့ကိုဒီဇင်ဘာလ24ရက်နေ့ကဗျူဟာမှုကဆင့်ခေါ်ခဲ့ပြီးတဲ့နောက်မှာမူဆဲရဲစခန်းမှာထိန်းသိမ်းခံထားရတယ်ဆိုတဲ့အကြောင်းကြားစာရရှိပြီးသူတို့နှစ်ဦးကိုမတရားအသင်းဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှား18 19တို့နဲ့တက်မတော်ဘက်ကနေတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင်
ရရှိရခင်ဆီယနာရှင်ရဲ့အတိုက်ခံဖြစ်တဲ့နှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတဲ့ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မလို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမိများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1232 382 9994ဖြစ်ပြီးတော့ အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်စတူနီမိမြန်ကြမယ်သောရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ဖြန်ညာတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မှာပဲဆက်ရအောင်ပါသမရဘရက်ဥပမာလက်ထက်ကအာရှဒေသကိုအမေရိကန်အနာဂတ်အတွက်အထူးကကြားတဲ့ဒေသအဖြစ်ရှုမြင်ပြီးစီးပွားရေးနိုင်ငံရေးနဲ့စီးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်ခြင်းအပြင်အာရှချိန်ခွင်ရှာညီရဲ့နိုင်ငံခြားရေးမော်ရာဆိုပြီးဦးစားပေးဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့လည်းသမရထရမ့်အစိုးရစတင်တာဝန်ယူချိန်ကစလို့ကိုလာတာကာလအတွင်းအမေရိကန်ရဲ့အာရှမော်ရာရေးရာအပိုင်းမှာအပြောင်းအလဲတွေရှိလာပါတယ်ဒါဟာအာရှဒေသအပေါ်အမေရိကန်ရဲ့တန်တိတ်ထန်တဲ့ဆောင်ရွက်မှုတွေအားနယ်လာပြီလားဆိုပြီးစိုးရိမ်မှုတွေရှိလာနေတဲ့အကြောင်း VOA သတင်းထောက် Bill Gallio ပြပုတ်ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြထားပါတယ်
။သမ္မတ Donald Trump ရဲ့ပထမဆုံးအာရှဒေသခီးစဉ်အတွင်းအာရှခေါင်းဆောင်တွေနဲ့တူးချင်းတွေ့ဆုံသွားဖို့ရှိပါတယ်။ဒါ့အပြင်လည်းဖိလစ်ပိုင်မှာကျင်းပတဲ့ဒေသရင်းထိပ်သီးစည်းဝေးပွဲကိုမတက်ရောက်ဘူးဆိုတဲ့ Trump ရဲ့ဆုံးဖြတ်ချက်အပေါ်တော့ American ရဲ့မဟာမိတ်တွေအနေနဲ့စိတ်ပျက်စေခဲ့ပါတယ်။ပင်ကိုစစ်ဌာနချုပ်ကအရှေ့အာရှရေးရာအကြီးအကဲဟောင်းဖြစ်သူ Wilson Center ကအိဗရာဟမ်ဒန်မတ်က
The fact that the president will be leaving the day before
အရှေ့အာရှစီးတင်းကြီးလာခဲ့မတိုင်မီတရက်အလိုမှာသရအနေနဲ့ပြန်လည်ထွက်ပေါ်မယ်ဆိုတာဟာဟိုအာရှရေးရာပိုင်းမှာအပြောင်းလဲရှိသလားဆိုတာနဲ့စိတ်ဝင်စားမှုရော့ကျသွားပြီလားဆိုတာကိုညွှန်ပြနေတယ်လို့အရှေ့တောင်အာရှဒေသတွင်နိုင်ငံတွေကထင်ကြမှာပါ
ဒါအပြင် TPP ပစိဖိတ်ရန်ဝန်သဘောတူညီချက်ကနေအမေရိကန်ထွက်ခွာလာတာနဲ့ပတ်သက်လို့အမျိုးသားအကျိုးစီးပွားဆိုင်ရာစင်တာက Harry Kazianis ကအခုလိုသုံးသပ်ပါတယ်
You can make positive and negative arguments about
TPP နဲ့ပတ်သက်လို့ကကောင်းတာရောဆိုးတာရောပြောစရာတွေရရှိပါတယ်သဘောတူညီချက်ဟာအမေရိကန်တက်တော့လောက်ကန်ခွန်းလန်းတွေတိုးလာစေမှာတော့မဟုတ်ပါဘူးဒါပေမဲ့လို့မဟာဗျူဟာကြကြကြီးမားတဲ့တန်ဖိုးတွေကတော့ရှိနေတာပါဒါကြောင့်မလို့တေချာကဘလို့ပဲဖြစ်ဖြစ်အမေရိကန်အနေနဲ့ကဆက်လို့ရမှာပါဒါပေမဲ့ Trump အစိုးရအနေနဲ့ဒီမူဝါဒကိုအစားထိုးစရာဘာမှမရှိသေးတာဟာဆုံးရှုံးမှုတရားပ
ါ Trump အစိုးရအဖွဲ့အနေနဲ့အာရှဒေသအတွင်းမြောက်ကိုရီးယားအရေးကိစ္စကသာဦးစားပေးကိစ္စရဖြစ်နေပြီးဒေသတစ်ခုလုံးအတွက်ပိုကျေပြနိုင်တဲ့အစီအစဉ်တွေချမှတ်ဖို့အခြေအနေအရသိမ့်မပေးပါဘူးဒါပေမဲ့လည်းအခုခီးစဉ်အတွက်အခြေအနေတွေပြောင်းလဲစေနိုင်ကြောင်းသုံးသပ်ကြပါတယ် Denmark က
ဖော်ရ partners in Asia are looking for is not whether or not
Denmark Obama ရဲ့မူဝါဒအတိုင်းဆက်လက်ကျင့်သုံးမလားမကျင့်သုံးဘူးလားဆိုတာကိုအာရှမဟာမိတ်တွေကစောင့်ကြည့်နေတာမဟုတ်ပါဘူးအမေရိကန်နဲ့ Trump ရဲ့မူဝါဒပါလဲဆိုတာကိုစောင့်ကြည့်နေတာပါနီလန်မျိုးမျိုးရှိပေမဲ့အခုခီးစဉ်အတွင်းသမ္မတ Trump အနေနဲ့သူ့မူဝါဒဘာဖြစ်မလဲဆိုတာကိုရှင်းပြနိုင်တဲ့အခွင့်အရေးရှိလာပါမယ်
။ဒါ့အပြင်အမေရိကန်ပထမဆုံးတဲ့မူဝါဒဟာသူတို့အပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုလည်းအာရှမဟာမိတ်ကြီးရဲ့အနေနဲ့သမ္မတ Trump ရဲ့အခုခီးစဉ်ပေါ်သုံးသပ်ပြီးအတိတ်ပဲဖွင့်ဆိုနိုင်မှာဖြစ်ပါရယ်ခင်ဗျာ
။ကိုအောင်တင်ပြသွားတော့ပါရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငေးထိုက်ကပြောပြပေးပါဦး။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ဆက်နွယ်ပြီးပထမဆုံးပြစ်မှုဆိုင်ရာတရားစွဲဆိုမှုတစ်ခုဒီကနေ့တနင်္လာနေ့မှာမြို့တော်ဝါရှင်တန် DC မှာထွက်ပေါ်လာမယ့်အလားအလာရှိနေပါတယ်။ဒီစုံစမ်းစစ်ဆေးမှုကအောက်လန်းနီးနဲ့တိုက်ခိုက်တာလို့သမ္မတဒေါ်နယ်ထရန့်ကတော့အကြေညာပြောဆိုထားတာပါ။အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းမှုအတွင်းဆွဲဆိုချက်တွေကိုအထူးခုံအဖွဲ့ကတောက်ကြနေမှာအတည်ပြုလိုက်ပြီးအစောဆုံးဒီကနေ့တင်းနယ်လာနေမှာကြီးညာနိုင်တယ်လို့သတင်းဌာနကြီးတွေကဖော်ပြကြပါတယ်။အီရန်နိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူထားတဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်အတိုင်းလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA အကြီးအကဲကတင်းနှင်းကနေနေမှာပြောပါရတယ်။ဒီကနေ့အထိတော့အီရန်နိုင်ငံဟာနျူကလ িয়ার သဘောတူညီချက်မှာပါတဲ့အတိုင်းနျူကလ িয়ার နဲ့ပတ်သက်ပြီးသူတို့ဘက်ကလှုပ်ဆောင်စရာရှိတဲ့ကိစ္စတွေကိုလုပ်နေတယ်လို့ပြောနိုင်တဲ့အကြောင်း IAEA အကြီးအကဲကတဟရန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းကလူမျိုးစုဒေသကျွန်းမှာဥပဒေကိုလေးစားလိုက်နာပြီးငြိမ်းငြိမ်းချမ်းချမ်းရှိကြဖို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုလိုက်ပါတယ်ကတ်လူမျိုးစုခေါင်းဆောင်ကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေသရဲ့သမရအဖြစ်ကနေနှုတ်ထွက်ကြောင်းကြေညာပြီးနောက်တစ်နေ့မှာပဲဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင
်တရင်အချင်းချုပ်ကိုမတင်ထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် Few American အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.69 လိုင်းဒိုမီတာ57 kHz 5999တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနေ့တကမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် Few Echo အပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါThank you.
This program has come to you from the Voice of America, Washington.